ပါရှပင်လက်ကွေဟော်မူးဂျေလက်ချားအတွက်မှာအမေရိကန်ရေတပ်သင်္ဘောတစ်စင်းကအီရန်ရဲ့ drones ဂျင်တစ်စင်းကိုပစ်ချခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာတာပရိနစ်ကပြောပါတယ်။ drones ဂျင်ဟာ USS Boxer သင်္ဘောနဲ့မီတာ900အထိနီးကပ်လာခဲ့ကြောင်းအကြိမ်ကြိမ်သတိပေးခဲ့ပေမဲ့ဥပစ်ကပြုခဲ့ကြောင်းသင်္ဘောနဲ့ရေတပ်သားတွေကိုချိန်ချောက်လာတဲ့အတွက်ပစ်ချခဲ့ကြောင်းသမ္မတထရမ့်ကသတင်းထုတ်တွေကိုအင်ဗျူတော်မှာပြောခဲ့တာဖြစ်ပါတယ်။အဲ့ဒီ drones ကိုတခါတည်းပဲပစ်ချခဲ့ပါတယ်။ဒီဖြစ်ရဟာနိုင်ငံတကာရေပြင်မှာခုံမောင်းနေတဲ့သင်္ဘောတွေကိုအီရန်ကရန်စတဲ့နောက်ဆုံးအဖြစ်အပျက်တစ်ခုပါလို့သမ္မတထရမ့်ကပြောပါတယ်။ဒီအဖြစ်အပျက်နဲ့ပတ်သက်လို့အီရန်ဘက်ကတော့တုံ့ပြန်ပြောကြားတာမရှိသေးပေမဲ့လွတ်လပ်စွာရေကြောင်းသွားလာမှုနဲ့ကမ္ဘာလုံးဆိုင်ရာကူးတန်းရောက်ဝယ်မှုကိုနှောက်ယှက်တဲ့လှုပ်ရက်ဖြစ်တာကြောင့်ကမ္ဘာနိုင်ငံများအနေနဲ့အီရန်ကိုရှုတ်ချတင်ကြောင်းလည်းသမ္မတထရမ့်ကပြောပါတယ်။အမေရိကန်ကာဝေးဝန်ကြီးဌာနပင်ကွန်ကတော့ဒီဖြစ်ပျက်ဟာဒေသစံတော်ချိန်မနက်7:00လောက်မှာဖြစ်ပွားခဲ့ကြောင်း USS Boxer ကိုအကာအကွယ်ပေးတဲ့အနေနဲ့မောင်းသူမဲ့ယာဉ်ကိုပစ်ချခဲ့တာဖြစ်တယ်လို့ဖြစ်ပါတယ်။ကြာတာပရိနေမှာဖြစ်ပွားခဲ့တဲ့ဒီဖြစ်ဟာဒေသတွင်းအမေရိကန်နဲ့အီရန်နိုင်ငံဆက်ဆံရေးတင်းမာမှုကိုပုံမဆိုးရွားစေမှာဖြစ်ပါတယ်။ပြီးခဲ့တဲ့လကတော့အီရန်က American Drones တစ်စင်းကိုပစ်ချခဲ့လို့အမေရိကန်ဘက်ကလက်တုံပြန်ခံနေမှာမှအီရန်ရဲ့အသက်ဆုံးရှုံးမှာကိုမလိုလားလို့ဆိုပြီးသမ္မတထရမ့်ကအမိန့်ကိုရပ်ဆိုင်းခဲ့တာကြောင့်ထိတ်တိတ်ရင်ဆိုင်မှုမဖြစ်ပွားခဲ့ပါဘူး။